ပြန်မေးမယ်နော်မကောင်းသောစိတ်အပြစ်ရှိသောစိတ်ကိုဟမ်မကောင်းသောစိတ်အပြစ်ရှိသောစိတ်ကိုအကုသလဝိပဿနာဟုတ်ဘူးလေမကောင်းသောစိတ်အပြစ်ရှိသောစိတ်ကိုကောင်းသောစိတ်အပြစ်ကင်းသောစိတ်ကိုအကျိုးဖြစ်သောစိတ်ကိုအကျိုးဖြစ်သောစိတ်ကိုအကြောင်းအကျိုးမဆိုရပြုကာမြသဘောစိတ်ကိုဖရာယဟန္တာများ၌ဖြစ်သောစိတ်ကိုလူကျင်တက်မဲ့မှုအရင်ခံ၍ဖြစ်သောစိတ်ကိုဟုတ်ပြီခက်ထန်ကြမ်းတမ်းမှုကိုအရင်ခံ၍ဖြစ်သောစိတ်ကိုတွေးဝေမှုကိုအရင်ခံပြီးဖြစ်သောစိတ်ကိုမကောင်းသောစိတ်အပြစ်ရှိသောစိတ်ကိုအကုသိုလ်ဤအကျိုးစိတ်ကိုမခိုင်မြဲသောကုသိုလ်ဤအကျိုးစိတ်ကိုမခိုင်မြဲသောပြုကာမြသဘောစိတ်ကိုမခိုင်မြဲသောစိတ်ကိုမကောင်းသောစိတ်ကိုဟုတ်ပြီမှတ်မိပြီနော်ကနန်းထဲကြဆိုဟုတ်ပြီနော်ဒီတခါဓမ္မမိတ်ဆွေတို့ကကနန်းမဲထဲကုကျမကဟာလာအတိတ်ပဲနေနဲ့မေးသွားမယ်မကောင်းသောစိတ်အပြစ်ရှိသောစိတ်ပေါင်းဟုတ်ပြီလူချင်းတမ်းမဲ့မှုအရင်ခံ၍ဖြစ်သောစိတ်ပေါင်းခက်ထန်တမ်းနှံ့မှုအရင်ခံ၍ဖြစ်သောစိတ်ပေါင်းတွေးဝေငေးမောမှုအရင်ခံ၍ဖြစ်သောစိတ်ပေါင်းအကုသိုလ်ဤအကျိုးစိတ်အကုသိုလ်ဤအကျိုးစိတ်ဟမ်အကုသိုလ်ဤအကျိုးစိတ်အကုသိုလ်ဤအကျိုးစိတ်အကုသိုလ်ဤအကျိုးစိတ်ကဘယ်နှပါလဲအကုသလဝိပဿစိတ်ဘယ်နှပါ12ပါးမပါဘူးနော်12ပါးအတန်တွေထွက်နေလို့အကုသိုလ်ဤအကျိုးစိတ်ပေါင်းမခိုင်မြဲသောကုသိုလ်ဤအကျိုးစိတ်မခိုင်မြဲသောပြုကာမြသဘောစိတ်မခိုင်မြဲသောစိတ်18ပါအဲ့တော့မကောင်းတဲ့စိတ်ဟဟလာမကောင်းတဲ့စိတ်အပြစ်ရှိသောစိတ်ကအကုသိုလ်စိတ်အဲ့တော့အပြစ်ရှိတဲ့မကောင်းတဲ့စိတ်တွေဖြစ်ရင်ကောကျမတို့ရဲ့တန်တန်မှာဟဟလာလူရှိသူရှိမှာတွားတဲ့နေရာမှာဝွင့်ဝင့်စားစားအကုသိုလ်တွေဖြစ်နေတဲ့ချိန်တွားရဲ့လားအကုသိုလ်စိတ်ဖြစ်နေတဲ့ချိန်မှာတင့်တင့်တဲတဲရောရှိရဲ့လားမရှိဘူးမခိုင်မြဲတဲ့သဘောဖြစ်နေရင်လည်းတင့်တယ်မှုမရှိတဲ့အတွေ့အကြောင်းနဲ့မကောင်းတဲ့အကုသိုလ်စိတ်12ပါးရဲ့မခိုင်မြဲတဲ့အာဟိစိတ်18ပါးရေပေါင်းလိုက်ရင်30ပါးထွက်လာတယ်။အဲ့ဒီ30ပါးသည်တင့်တယ်မှုမရှိဘူးတဲ့။တင့်တယ်မှုမရှိတဲ့အတွက်ကြောင့်မတင့်တယ်သောစိတ်လို့သုံးမည်။ဟုတ်ပြီနော်။တင့်တယ်တာကိုပါဠိလို့သောဘနာလို့သုံးတယ်။တင့်တယ်တဲ့သဘောတရားကိုပါဠိလို့သောဘနာ။အဲ့ဒီသောဘနာကလေနာကြီးနဲ့လည်းနာလို့ရတယ်။နာငယ်နဲ့လည်းနာလို့လည်းရတယ်။ဒါကြောင့်ရှင်သောဘနာကြားဘူးလား။ရှင်သောဘနာဆိုရင်ဟဲ့လားဒါတင့်တယ်သောရှင်ကလေးပေါ့ဥသောဘနာဆိုရင်လည်းတင့်တယ်သောသူပဲပေါ့ဟုတ်ပြီနော်ဒါကြောင့်ယဟန်တော်တွေရဲ့ဘွဲ့တော်တွေမှာဥသောဘနာရှင်သောဘနာဆိုနာမည်တွေပေးတာမရှိဘူးလားဒါကြောင့်သောဘနာဆိုတဲ့အဓိပ္ပာယ်ရပါတယ်တင့်တယ်တဲ့ဒါဆိုရင်တင့်တယ်တာကိုသောဘနာကိုနာကြီးနဲ့နားလဲရတယ်နားငယ်နဲ့နားလဲရကြိုက်တယ်လို့ရေးဟုတ်ပြီနော်ဘယ်အမှဆိုမှန်နေဒါဆိုရင်မတင့်တဲပါဘူးလို့ပြောရင်ဘယ်လိုပြောမလဲပါဠိဖြစ်တဲ့အတွဲကြောင့်အထည့်လိုက်တော့အတောဘနာစိတ်ဆိုရင်ဘာလဲမတင့်တဲသောစိတ်မတင့်တဲသောအတောဘနာစိတ်ပေါင်းဘယ်လောက်ရှိလဲ30အဲ့ဒီ30ထဲမှာဘာတွေပါလဲမကောင်းတဲ့အကုသိုလ်အပြစ်ရှိတဲ့12ပါးရဲ့မခိုင်မြဲတဲ့အာဟိစိတ်18ပါးပေါင်းလိုက်ရင်ဘာဖြစ်လဲအာသောဘနာစိတ်30အဲ့ဒါအာ3လုံးပဲဟမ်ဟမ်နဲ့ဖြစ်သွားတယ်အာ3လုံးလေဘာတွေလဲအကုသိုလ်ရဲ့အာဟိတ်ကဲဟုတ်လားအာ3လုံးဟုတ်ပြီနော်ဘယ်အာ3လုံးလဲအကုသိုလ်စိတ်က12ပါအာဟိတ်စိတ်က18ပါပေါင်းအတော်ဗနာစိတ်30ပါမြန်မာလိုပြောရင်မ3လုံးဟုတ်လားမြန်မာလိုပြောရင်မ3မကောင်းသောစိတ်ကဲမခိုင်မြဲသောစိတ်ကဲပေါင်းလိုက်ရင်မတင့်တယ်သောစိတ်ရှုပ်သွားလားမတင့်တယ်ရင်အတော်ဗနာမတင့်တယ်ရင်အတော်ဗနာမကောင်းရင်မခိုင်မြဲရင်မကောင်းသောစိတ်အပြစ်ရှိသောစိတ်ကိုမခိုင်မြဲသောစိတ်ကို မတင့်တယ်သောစိတ်ကိုဒါဆိုရင်ကျမတို့ကာမဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့ကာမဝဆရစိတ်ထဲမှာမကောင်းတဲ့အကုသို့စိတ်၁၂ပါးလည်းပါတယ်မခိုင်မြဲတဲ့အာရစိတ်ကလည်းပါတယ်ဟုတ်ပြီနော်ပေါင်းလိုက်ရင်မတင့်တယ်တဲ့စိတ်၃၀လုံးသည်စိတ်၈၉ပါးရှိတဲ့အထဲထဲမှာမတင့်တယ်တဲ့အတောပနာစိတ်၃၀လုံးသည်ကျမတို့ကာမဘုံမှာဖြစ်တဲ့ကာမဝဆရစိတ်ထဲမှာပဲပါတယ်ကျန်တဲ့စိတ်တွေထဲမှာမရှိဘူးဟုတ်ဒါကြောင့်ကာမဘုံဆိုတဲ့အထဲမှာကာမကဘယ်နှဘုံကာမကဘယ်နှဘုံ7ဘုံအပယ်က4ဘုံသူကတိက9ဘုံအဲ့တော့သူကတိက9ဘုံပဲရှိပြီအပယ်က4ဘုံဆိုအပယ်4ဘုံရှိတဲ့အတွက်ကြောင့်အဲ့ဒီအပယ်4ဘုံကိုရောက်စေတဲ့အကုသိုလ်စိတ်အကုန်လုံးဒီကျမတို့ကာမဝဆရစိတ်ထဲမှာပဲရှိတယ်ရူပဘုံမှာကျင်လည်တတ်ဖြစ်တဲ့ရူပဝဆရစိတ်ဆိုရူပဗျမာတွေမှာများသောအပြင်မဖြစ်ဘူးလားရူပဗျမဘုံမှာအပယ်လေးဘုံမပါဘူး။ဒါကြောင့်သူတို့ထဲမှာအကုသိုလ်စိတ်မရှိဘူး။သူတို့ထဲမှာမခံမြဲတာလည်းမရှိဘူး။သူတို့ဖြစ်တဲ့စိတ်ထဲမှာမတင့်တယ်တာလည်းမရှိဘူး။ဒါကြောင့်ကျမတို့ရဲ့ကာမဘုံမှာကျင်လည်တတ်ဖြစ်တဲ့ကာမဝဆရစိတ်54ပါးတိတိရှိတဲ့ထဲက30သောစိတ်တို့သည်မကောင်းသောစိတ်အပြစ်ရှိသောစိတ်မခံမြဲသောစိတ်မတင့်တယ်တဲ့စိတ်တွေပေါင်းထားတာ။ရင်နေခဲ့ရဒါဆိုကျမတို့ကာမစက်တပုံမှာကြည်လည်တတ်ဖြစ်တဲ့စိတ်ထဲမှာမတင့်တယ်တာကဘယ်နှပါ30ဆိုရင်54တဲက30နှုတ်လိုက်24ပါမကြမ်းလားအဲ့ဒီ24ပါတည်တင့်တယ်တဲ့စိတ်ပဲတင့်တယ်တဲ့စိတ်ဖြစ်တဲ့အတွက်ကြောင့်ဘာလို့သုံးလဲအမေအဲ့ဒီတင့်တယ်တာဒီဘယ်ပုံအတွက်တင့်တယ်တာဒါကြောင့်သူ့ရဲ့ရှေ့မှာကာမဆိုတာထည့်လိုက်တော့ကာမတောပနာစိတ်24ကာမတောပနာ24ဆိုတာကာမဘုံမှာတင့်တယ်တဲ့စိတ်ဒီ24ပဲရှိတယ်။ကျမတို့ကာမဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့စိတ်ကိုကာမဝဆရစိတ်54မရှိဘူးလား54တဲမှာတင့်တယ်တာ24ပဲရှိတယ်ရှင်သိတာရမယ်။အဲ့ဒီ54တဲမှာမတင့်တယ်တာဒါဆိုရင်မတင့်တယ်တဲ့အာတောပနာစိတ်က30တင့်တယ်တဲ့ကာမတောပနာစိတ်က24ပေါင်းထည့်လိုက်တော့ကာမစိတ်54ရှင်းပြီနော်ဒါဆိုရင်တင့်တယ်တဲ့ကာမတောပနာစိတ်24ကဘာတွေပေါင်းတယ်လဲလို့ကြည့်လိုက်တော့အဲ့ဒီပေါင်းတဲ့အထဲမှာကြည့်လိုက်မဟာကုသိုလ်စိတ်ကဘယ်နှပါ10ပါမဟာဝိဘက်စိတ်က10ပါမဟာကရိယာစိတ်က10ပါကြည့်ကြည့်ပါကုသိုလ်ဆိုတဲ့အတွက်ကြောင့်အဓိပ္ပာယ်ကဘာလဲကောင်းတယ်အပြစ်ကင်းတယ်ဝိဘက်ဆိုတော့အကျိုးအကျိုးဟုတ်လားအဲ့ဒီအကျိုးကကုသိုလ်ကရှိရှိလို့ဝိဘက်ကဘယ်လောက်ဖြစ်လဲဒါဆိုရင်ဒီဝိဘက်ဒီကုသိုလ်ကျိုးဖြစ်မလားအကုသိုလ်ကျိုးဖြစ်မလားဒီဝိဘက်ဒီကုသိုလ်ကျိုးဒီမာကုဏကအာရစိတ်ထဲမှာလဲကုသလဝိဘက်ပါမသွားဘူးလားအဲ့ဒီကုသလဝိဘက်ကလဲဘယ်နှပါ10ပါပဲ10ပါပဲ9ပါမဟုတ်ကုသလဝိဘက်ဘယ်နှပါအဲ့ဒီ10ပါကမခိုင်မြဲလို့သူရှေ့မှာအာဟေကုသလဝိဘက်စိတ်ကုသိုလ်တော့ကုသိုလ်အကျိုးပဲ तू ကမခိုင်မြဲလို့အာဟေကုသလဝိဘက်ဒီမှာပါတဲ့ဝိဘက်10ပါကတော့ခိုင်မြဲတာဖြစ်လိမ့်မယ်ဟုတ်ပြီနော်ဒါကြောင့်မဟာကုသိုလ်စိတ်10ပါးကြောင့်ဖြစ်တဲ့ကုသလဝိဘက်ဒီ2နေရပါမယ်ပြန်ပြောမယ်မဟာကုသိုလ်ကဘယ်နှပါ10ပါးအဲ့ဒီ10ပါးကြောင့်ဖြစ်မဲ့ဝိဘက်ဒီ16ပါးရှိတယ်မဟာကုသိုလ်ကြောင့်ဖြစ်မဲ့ဝိဘက်ဒီ16ပါး10ပါးကမခိုင်မြဲတဲ့အာဟိကုသလဝိဘက်ရှိနောက်10ပါးကသူနဲ့ပုံစံထက်တူညီမဲ့ခိုင်မြဲတဲ့ဝိဘက်စိတ်10ပါးသဘောပေါက်လားဒါဆိုရင်မဟာဝိဘက်စိတ်10ပါးသည်ဘာကြောင့်ဖြစ်တာလဲမဟာကုသိုလ်ကြောင့်10ပါးမဟာကုသိုလ်စိတ်ကဘယ်နှပါး10ပါးရှိမဟာဝိဘက်ကရူပဝဆရကုသိုလ်ကဘယ်နှပါးရူပဝဆရကုသိုလ်ဘယ်နှပါး5ပါးရှိရူပဝဆရဝိဘက်ကသဘောပေါက်ရမယ်အရူပဝဆရကုသိုလ်ကဘယ်နှပါးဒါဆိုရင်အရူပဝဆရဝိဘက်ကဟောလောကုတ္တရာကုသိုလ်ကဘယ်နှပါး4ပါးလောကုတ္တရာကုသိုလ်အကျဉ်4ပါးဒါဆိုရင်လောကုတ္တရာဝိဘက်အကျဉ်4ပါးသဘောပေါက်ပြီနော်ဒါဆိုရင်ကုသိုလ်နဲ့ဝိဘက်ဒီတူတယ်များသောအားဖြင့်ဟုတ်ပြီနော်အကုသိုလ်နဲ့အကုသိုလ်ဝိဘက်ကမတူအကုသိုလ်က12ပါးအကုသလဝိဘက်က9ပါးဟုတ်လား ဖြစ်တုံးကတော့အာဟုတုတွေတပုံကြီးအာဟုတုအကျိုးနဲ့လာတာခုနှစ်ပါးမြင်နေရမယ်မဟာကုသိုလ်ကမဟာကုသိုလ်ကြောင့်ဖြစ်မဲ့ဝိဘက်ကကာမနယ်ထဲမှာဖြစ်တော့နှစ်မျိုးသွားတယ်မခိုင်မြဲတဲ့ကုသိုလ်အကျိုးကရှစ်ဘက်ရှစ်ရှစ်ချင်းအကုန်သွားမယ်သူနဲ့နာမည်တူတဲ့မဟာဝိဘက်ကဒါကြောင့်ကာမဘုံမှာဖြစ်တဲ့မဟာကုသိုလ်ဒီသူနဲ့နာမည်ထပ်တူညီတဲ့မဟာဝိဘက်ရှစ်လည်းဖြစ်တဲ့သူနဲ့နာမည်မတူတော့အရေးအတွက်တော့တူတယ်အာဟိကုသလဝိဘက်စိတ်ရှစ်ပါးလည်းဖြစ်စေတယ်ရှုပ်သွားလားရူပကုသိုလ်၅ပါးကတော့ရူပဝိဘက်၅ပါးပဲဖြစ်မယ်အရူပကုသိုလ်၄ပါးကလောကုတ္တရာကုသိုလ်အကျဉ်း၄ကလောကုတ္တရာဝိဘက်အကျဉ်း၄လောကုတ္တရာကုသိုလ်အကျဉ်း20ကလောကုတ္တရာဝိဘက်အကျဉ်း20ကိုဖြစ်ထက်တူသွားတယ်ရှုပ်သွားလားဒါဆိုရင်ကျမတို့ကာမဘုံမှာကျမတို့တွေလုပ်တဲ့ကုသိုလ်ဒီဘယ်နှပါး10ပါးအဲ့ဒီကုသိုလ်ကြောင့်ရမယ်ထတ်တူအကျိုးဝိဘက်ကလည်း10ပါးအဲ့ဒီဖရာယဟန္တာတွေမှာဖြစ်တဲ့ကရိယာကအဲ့တော့အဲ့ဒီစိတ်3မျိုးကိုကြည်အကြောင်းဖြစ်တဲ့ကုသိုလ်ဆိုတာကျမတို့လုပ်တာဟုတ်ပြီနော်ကျမတို့ပုထုဇဉ်နေသိက္ခာတွေလုပ်နေတာကုသိုလ်ရှိတဲ့သူတွေကကုသိုလ်လုပ်တယ်ဖရာယဟန္တာကုသိုလ်လုပ်သေးလားမလုပ်တော့တဲ့ကြောင့်သူတို့ကြတော့သူတို့ပြုနေတဲ့ဖရာယဟန္တာတွေကဓမ္မမိတ်ဆွေများဖရာယဟန္တာတွေရောသူ့အသက်တက်လားမတက်ဘူးရှောင်းလားသူ့တက်တဲ့ချင်းကမရှောင်းနေဘူးလားရှောင်းနေတယ်ဒါမှမဟုတ်ကုသိုလ်လို့မခေါ်တော့ဘာလဲကရိယာဖရာယဟန္တာတွေရောသင်ငန်းတွေဘာတွေတစ်ပါးနဲ့တစ်ပါးပေးတာလှူတာမရှိဘူးလားဒါပေမဲ့ဒါနလို့မခေါ်တော့ကရိယာပဲဖရာယဟန္တာတွေရောတရားမဟုတ်လားဟောနေပြီမဲ့အဲ့ဒါကိုကုသိုလ်လို့မခေါ်ဘူးကရိယာဒါဆိုဖရာယဟန္တာတွေမှာဖြစ်နေသမျှကောင်းမှုတွေကိုဘာလို့သုံးလဲမဟာကရိယာကရိယာလို့သုံးတယ်ဒါဆိုရင်အဲ့ဒီရှေ့မှာမဟာဆိုတဲ့စကားလုံးပါလားမဟာဆိုတာဘာလဲပြောရတော့မယ်အဲမဟာဆိုတာကြီးကျယ်မြင့်မြတ်ရင်လဲမဟာသုံးတယ်မြားပြတော့အရေးအတွက်ကိုလဲမဟာလို့သုံးပါတယ်မဟာဆိုတာဘာလဲကြီးကျယ်ရင်လဲမဟာမြားပြရင်လဲမဟာအခုဒီမှာပါတဲ့မဟာကကြီးကျယ်မြင့်မြတ်တဲ့မဟာမဟုတ်ဘူးမြားသောမဟာအရေးအတွက်ကိုဆိုလိုတယ်ဒါဆိုရင်ကုသိုလ်တွေမှာရူပဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့ရူပဝဆရကုသိုလ်ရောမရှိဘူးလားရူပဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့ရူပဝဆရကုသိုလ်အရေးအတွက်၅ပါးလိုက်ကြည့်နော်အရူပဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့အရူပဝဆရကုသိုလ်၄ပါးကျမတို့ကာမဘုံမှာကျင်လည်တတ်ဖြစ်တတ်တဲ့ကုသိုလ်၈ပါးဒါဆိုရင်ကာမရူပအရူပဆိုတဲ့လောကီထဲမှာများတဲ့ကုသိုလ်ပြောမဟာဆိုတာများလားမများဒါကြောင့်ရူပကုသိုလ်အရူပကုသိုလ်တို့ထက်များသောအရေးအတွက်ရှိတဲ့ကာမဘုံသားတို့ရဲ့ကုသိုလ်မို့လို့ဘာလို့သုံးလဲမဟာဒါဆိုရင်များပြသောအရေးအတွက်ရှိသောကုသိုလ်စိတ်မဟာကုသိုလ်စိတ်များပြသောအရေးအတွက်ရှိသောကုသိုလ်ဤအကျိုးစိတ်မဟာဝိဘက်များပြသောအရေးအတွက်ရှိသောဖရာယဟန္တာများ၌ဖြစ်သောစိတ်အဲ့ဒီစိတ်ဟလာ၈၃၄24ပါးဒီကာမဘုံ၌တင့်တယ်သောစိတ်ဖြစ်တော့ကာမသောဘနာနားလည်ပါပြီလားရှင်ဒါဆိုရင်အိမ်ကြရင်အိမ်စာပေးပြရစေအိမ်စာအနေနဲ့အဲ့ဒါလေးတွေကြက်ခဲ့ပေးပါဟုတ်ပြီနော်ကျွန်တော်တို့နောက်ပတ်ဆိုရင်ရူပစိတ်အရူပစိတ်တွေအကြောင်းပြောမယ်လောကုတ္တရာစိတ်ပြောပါမယ်နော်ဒုတိယအလွှာလည်းတက်ပါမယ်ကျေးဇူးတင်ပါတယ်